စစ်ကောင်စီလုံခြုံရေးတပ်တွေကိုအပြင်းအထန်ခုခံနေတဲ့ချင်းပြည်နယ်မင်တပ်မြို့မှာတော့ဒီနေ့နေ့လယ်ပိုင်းမှာစစ်တပ်ကမြို့တွင်းဝင်ရောက်တင်းယူထားပြီးလို့သိရပါတယ်။ဒီမတိုင်းခင်စစ်တပ်ကအင်အားတွေဖြည့်တင်းပြီးမြို့တွင်းကိုလက်နက်ကြီးတွေနဲ့ပါပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကျွန်တော်နိုင်ကွန်းအင်ကနေတင်ဆက်ပေးပါမယ်။စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ င်ပြစ်ကတ်မှုတွေဖြစ်ခဲ့တယ်လို့မင်းသားကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံလူကပြောပါတယ်
ဒီမနက်ခွန်နိုင်ဝင်းကျင်တော့ကစားပြီးမှသူတို့ရဟန်းကြီးနေလာတယ်နဲ့ဆိုရင်ရဟန်းကြီးရှိရှိပြီသူတို့လူတွေဖြေသွားတယ်ရဟန်းကြီးနေလာရင်လည်းကျွန်တော်တို့ကိုတကယ်မော်တာအင်ဂျင်ကြီးတွေနဲ့အပြစ်ခံရတယ်အခုနဲ့ဆိုရင်သူတို့မြို့တွေကိုပြစ်တာမနက်ခွန်နိုင်ကစားအခုတနိုင်ထိုးတော့မျိုးပေါ့နော်အချက်50 60မော်တာအင်ဂျင်နဲ့မြို့တွေကိုဆန်းဆန်းပြစ်တယ်နော်ရဟန်းကြီးကလည်းပဲလိုပြစ်တဲ့ခါတိုင်းရှိတယ်မင်းတမျိုးကိုသူတို့မြို့စိုးပုံးတိုင်းနဲ့အချိန်နေမျိုးဖြစ်သွားတာပေါ့ခင်ဗျာ
မင်းသားမျိုးတွင်မှာလဲနှစ်ခွန်လေးတိုင်ရင်ကနေမျိုးတွင်မှာလူတွေကိုဇိုင်းအကာရာဖြစ်ဖမ်းဆီးတာရှိတယ်လို့သူကဆက်ပြောပါတယ
်နှစ်ခွန်လေးတိုင်ဆင်းတာပြီးမှလူတွေကိုဖမ်းတယ်အဲ့ဒီဖမ်းတဲ့ဆင်ခါရလောက်ကိုလူသားတိုင်းလို့လုပ်ပြီးမှရှစ်မျိုးတွေကိုသူတို့ဝန်တာနေတာပေါ့နော်ကျွန်တော်တို့ဘက်ကကိုယ်လူတွေလည်းပြစ်လို့မရဘူးလူတွေဆိုင်ခန့်နေအိမ်နေရှိတယ်ကျွန်တော်တို့ကပြစ်လို့မရဘူးဆိုတော့ကျွန်တော်တို့ကတတိပြတ်တော့ဆုံးလာတယ်သူတွေကအားကြီးကြီးရပြစ်ပမင်းနေနေရပြစ်ပေါ့နော်
ဒီကနေ့မင်းသားမျိုးတွင်ပြစ်ကတ်မှုမှာအင်အားဖြည့်စင်းလာတဲ့စစ်ကောင်စီတပ်တွေကနေနေ့လယ်ပိုင်းမှာမင်းသားမျိုးကိုဝင်ရောက်သိမ်းပိုက်နိုင်ခဲ့တယ်လို့နှစ်ဖက်ထိခိုက်မှုရှိတယ်လို့တခြားမင်းသားကာကိုရေဖွဲ့ဝင်ဒုကပြောပါတယ
်။ဟဲ့ရင်နေရခော့ခော့ကယ်ရီလို့နေတယ်ကြောက်ထူရနေရောမှာလူလူလာချတယ်အဲ့ဒီအင်အားတွေနဲ့ကျွန်တော်တို့မျိုးကိုတိုက်ခိုက်တယ်အခုသူတို့မျိုးတွင်ဝင်ရှိသွားပြီပေါ့ဖြစ်ခိုက်မှန်ကဒီစစ်ကောင်စီဘက်ကတဦးကြလာတော့ကျွန်တော်တို့တိလိုက်တယ်ဟိုကျွန်တော်တို့ဘက်ကတန်ရကြတယ်တဦးဒီလက်နဲ့ကြီးဒီခဏတော့
လက်ရှိမင်းသားမျိုးကိုစစ်ကောင်စီတပ်ဖက်ကတင်ပိုက်ထားပြီးအိမ်တွေကိုရှာဖွေစစ်ဆေးနေမှုကြောင့်မြို့ခံအများပြားတင်းချောင်ထွက်ပြေးနေရပါတယ်။ဒါ့အပြင်မနေ့ကလည်းမြို့တွင်းမှာစစ်ကောင်စီတပ်ဖွဲ့ရဲ့စနိုက်ပါတနတ်သမားတွေလက်ချက်ကြောင့်ဒေသခံတွေထိခိုက်မှုရှိနေတယ်လို့လည်းမင်းသားကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်
။မနေ့ကမြို့တွင်းထိခိုက်မှုမှာကတော့စနိုက်ပါဆန်းပစ်လို့တန်ရရတဲ့လူပေါ့နော်။ရဲစခန်းကဆန်းပစ်တာတွေအနည်းဆုံး3ယောက်ရှိတယ်။
လက်ရှိနေထိုင်ရလက်နဲ့ကြီးနဲ့ပြစ်ခတ်နေမှုကြောင့်မင်းသားကာကွယ်ရေးဖွဲ့ဘက်ကလက်နဲ့အင်အားမမျှလို့နှောက်ဆုတ်နေရပါတယ်။မင်းသားမျိုးရဲ့အရှိတ်ဘက်စစ်မျက်နှာမှာလက်နဲ့ကြီးတွင်နဲ့စူးမှုပြစ်ခတ်ခံနေရသလိုအနောက်ဘက်စစ်မျက်နှာဖြစ်တဲ့မသူဘီဘက်ကလာတဲ့စစ်သားတွေကလည်းမင်းသားနဲ့ကိုးမိုင်ကွာမှာရောက်ရှိနေတယ်လို့ကာကွယ်ရေးဖွဲ့ဝင်တွေကပြောပါတယ်။မင်းသားမျိုးတွင်တိုက်ပွဲချင်းတွေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ချင်းမြင့်နယ်မင်းသားမြို့နယ်မှာမေလ13ရက်နေ့ညနေပိုင်းကစေအုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်စစ်တပ်ဘက်ကအင်အားဖြင့်ထိုးစစ်ဆင်တိုက်ခိုက်လာသလိုမနေ့ကမင်းသားမြို့အပြင်ဘက်မှာဖြစ်တဲ့တိုက်ပွဲတွေမှာနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့လည်းနှစ်ဖက်ကြော်ရွေးစုခွဲရှိသူတွေကအတည်ပြုပြောထားပါတယ်။မင်းသားမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေနဲ့စစ်ကောင်စီတပ်တွေကြားဧပြီလ24ရက်နေ့ကစပြီးပြစ်ခတ်မှုရှိခဲ့ပြီးဧပြီလ28ညပိုင်းမှာပြည်ရဆဲပြီးနှစ်ဖက်ဆွေးနွေးမှုတွေလှုပ်ဆောင်ခဲ့ပါတယ်။မေလ၁၂ရက်နေ့မှာတော့စစ်ကောင်စီတပ်ဘက်ကနေဖမ်းဆီးထားတဲ့လူငယ်တွေကိုပြန်မလွှတ်ပေးတဲ့အတွက်မင်းသားကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီအကြားအပြစ်ရသဘောတူညီချက်ပြက်ပြယ်သွားပြီးညပိုင်းမှာတိုက်ပွဲဖြစ်ပွားလာတာဒီနေ့ပါဆို၃ရက်ရှိနေပြီဖြစ်ပါတယ်။အခုမင်းသားကိုစစ်ကောင်စီလုံခြုံရေးတပ်တွေဝင်ရောက်သိမ်းယူနေချိန်မှာပဲမြို့တွင်းမှာအသက်မပြည့်သေးတဲ့ကလေးလူငယ်တွေအမျိုးသမီးတွေနဲ့တက်ကြီးရွယ်ဦးတွေမြို့တွင်းပိတ်မိနေတာကြောင့်သူတို့အတွက်စိုးရိမ်ရတယ်လို့NUG အမျိုးသားညီညွတ်ရေးဆိုရအမျိုးသမီးလူငယ်နဲ့ကလေးလူငယ်များဝန်ကြီးဌာနကထုတ်ပြန်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ63ဦးသေဆုံးခဲ့တယ်လို့ဒီနေ့လုတ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းနှုံးကပြောခဲ့ပါတယ်။ဘယ်နေရာတွေမှာဖြစ်တဲ့အကြမ်းဖက်မှုဆိုတာနဲ့ဘယ်သူတွေလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောခဲ့ပါဘူး။ကျွန်တော်နိုင်ကုန်းနေပါ VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်။